VOA ကိုရေးလာတဲ့တော်ရိုက်ရှင်တွေရဲ့ပေးကြတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရိုက်ရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့တချစ်တော်ရရှင်တွေအတွက်တစင်းလေးတစ်ပုတ်နဲ့မြစ်တာဒီလက်ဆောင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံး VOA Facebook Messenger ကနေပြောစာရေးလာတဲ့တော်ရရှင်တွေရဲ့မှတ်ချက်တူလေးတွေသူရဲ့ရင်ဖွင့်စာတွေပြောပြပေးချင်ပါတယ်။အောင်နိုင်ဆိုတဲ့တော်ရရှင်က VOA ကအကိုအမဦးလေးဒေါ်လေးအားလုံးကျမ်းမာချမ်းသာရဲ့ဘေးပညာဝေးကွာပြီးတော့ပျော်ရွှင်ကြပါစေလို့ကျွန်တော်မောင်အောင်နိုင်မှဆုမွန်ကောင်းတောင်းပေးနေပါတယ်ခင်ဗျာ။အမြဲတမ်းအားပေးလျက်ပါတဲ့။ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်ကိုအောင်နိုင်။တင်ထုံးဆိုတဲ့တော်ရရှင်ကတော့မင်္ဂလာပေါင်းနဲ့ပြည့်စုံပါစေခင်ဗျာ view ကိုအရန်ကြိုက်ပါတယ်သတင်းအမှန်နဲ့တင်ပေးလို့ပါတဲ့ဟောင်တဝင်းဆိုတဲ့တော်ရရှင်ကလည်းဟိုးရင်ထဲကနားထောင်လာတာအခုတယ်လီဖုန်းတွေအသုံးပြုတဲ့ခေတ်ကိုရောက်တဲ့အထိပါဆိုပြီးတော့အခုလိုရေးလာပါတယ်ရှင
် view ဝိုင်းတော်သားများအားလုံးမင်္ဂလာဖျာဖျာနဲ့ပြည့်စုံပါစေလို့ဆုတောင်းမေတ္တာပို့သပေးလျက်ပါကျွန်တော်ကတော့ရခိုင်တိုင်းရင်းသားတစ်ယောက်ပါ view ကိုနားဆင်အားပေးလာတာရေဒီယိုတစ်ခေတ်ပြီးလို့ smartphone ခေတ်ကိုရောက်လာတော့လဲFacebook ကအလွယ်တကူနားဆင်လို့ရတဲ့အတွက်နေ့စဉ်နေ့တိုင်းမနက်6နာရီကနေ9နာရီထိနားဆင်အားပေးနေပါရယ် VOA ကြောင့်ပြည်ရင်းသတင်းကမ္ဘာသတင်းမှန်တွေကိုသိရလို့ကျေးဇူးအထူးတင်ပါတယ်ကျမ်းမာကြပါစေ VOA မိသားစုများခင်ဗျာ
ဟုတ်ကဲ့ပါအခုလိုမျိုးသတင်းတွေကိုအားပေးတယ်ဆိုလို့ကိုအောင်နိုင်ကိုသိန်းထွန်းနဲ့ကိုအောင်တင်ဝင်းတို့အထူးကျေးဇူးတင်ပါတယ်ဒီမှာတော်တော်ရှင်တရားအစီအစဉ်လေးတစ်ခုထုတ်လွှင့်ပေးဖို့ဒီ Messenger ကနေပြောတောင်းဆိုလာတာလေးကျမပြောပြပေးခြင်းပါတယ်ရှင်တော်တော်ရှင်ဇော်ကြီးပါ
ကျွန်တော်ရဲ့စာကိုမြန်မာပြည်ပေးစာစီစဉ်ကနေထုတ်ပြန်ပေးမယ်လို့ယုံကြည်ပါတယ်ကျွန်တော်အနေနဲ့အကြံပေးချင်တာကဈေးကွက်စီးပွားရေးပညာပေးစီစဉ်ကိုနေ့စဉ်1မိနစ်2မိနစ်ရေဒီယိုစီစဉ်ကပဲဖြစ်ဖြစ် TV စီစဉ်ကပဲဖြစ်ဖြစ်ထည့်ပေးစေချင်ပါတယ်ကျွန်တော်က VOA ရဲ့ထာဝရပေးသက်တယောက်ပါအဖွဲ့သားများအားလုံးစိတ်ချမ်းသာခြင်းကိုကျမ်းမာခြင်းနဲ့ပြည့်စုံပါစေ
ဟုတ်ကဲ့ပါကိုဇော်ကြီးကဈေးကွက်စီးပွားရေးပညာပေးအစီအစဉ်လေးတွေနေ့စဉ်ထုတ်လွှင့်ပေးပါဆိုလို့ဟုတ်ကဲ့ကျွန်တော်တို့ကနေ့စဉ်ထုတ်လွှင့်ပေးတဲ့အစီအစဉ်ကတော့ဒီ1မိနစ်2မိနစ်လောက်သင်ကြားပေးတဲ့ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာအတူလေးတွေပဲဖြစ်ပါတယ်နော်။ကျန်တဲ့အစီအစဉ်တွေကတော့စီးပွားရေးကျန်းမာရေးလူမှုရေးနိုင်ငံရေးဓာတ်မျိုးတွေကိုကျွန်တော်တို့ဒီတစ်ပတ်ခုတစ်ခါအစီအစဉ်တွေအနေနဲ့ထုတ်လွှင့်တင်ဆက်ပေးနေတာဖြစ်ပါတယ်စီဝါရေးအစီအစဉ်ကိုကျွန်တော်တို့စီကနေပြတာဝန်ယူတင်ဆက်ပေးတဲ့ကုဇော်ဝင်းလိုင်းကသူစီဝါရေးအစီအစဉ်တွေဘလို့ရွေးချယ်ပြီးတင်ဆက်ပေးလဲဆိုတဲ့အကြောင်းကိုဒီသောရရှင်ကုဇော်ကြီးကိုဖိတ်ကြားပေးထားပါတယ်ရှင်
။ကျွန်တော်တို့ VOA အနေနဲ့အခုသောရရှင်တူဦးမေးထားသလိုပဲဈေးကွက်စီဝါရေးပညာပေးအစီအစဉ်ကိုနေ့စဉ်တင်ပြပေးတာမရှိပေမဲ့သောရရှင်တွေအတွက်အကျိုးရှိစေမယ်လို့ယူဆတဲ့မြန်မာနဲ့နိုင်ငံတကာကစီဝါရေးသတင်းတွေကိုအတတ်နိုင်ဆုံးစုံလင်အောင်အပတ်စဉ်စီဝါရေးကဏ္ဍကနေတင်ပြပေးနေပါတယ်ခင်ဗျ။
ဟုတ်ကဲ့ပါကိုဇော်ဝင်းလိုင်းကျေးဇူးတင်ပါတယ်ကိုဇော်ကြီးလည်းနားလည်သဘောပေါက်လိမ့်မယ်လို့ထင်ပါရဲ့နော်ဒီတော့ဆက်တူဘဟုသူတအချက်လက်လေးတွေနဲ့ပတ်သက်ပြီးတည်ကျင်တာလေးတွေမေးလာတာကိုလည်းရသလောက်ရှာဖွေပြီးတော့အခုဖြေကြားပေးကြပါတယ်မိုးဟိဆိုတဲ့တော်ရရှင်ကမင်္ဂလာပါ VOA ကုလသမဂ္ဂအတွင်းရေးမှူးချုပ်ဂူဒရက်စ်ကဘယ်နိုင်ငံသားလဲခင်ဗျာတဲ့ကုလသမဂ္ဂရုံးချုပ်ကဆွေဇလန်နိုင်ငံမှာလားဆိုတာလည်းပြောပြပေးပါတယ်ဟုတ်ကဲ့ပါကိုမိုဟင်အခုလက်ရှိကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကပေါ်တူဂီနိုင်ငံသားပါသူက6ရောက်မြောက်ကုလသမဂ္ဂမှာအတွင်းရေးမှူးချုပ်ဖြစ်နေတာဝန်ယူနေသူဖြစ်ပါတယ်သူအရင်တော့ဆိုရင်တော့2005ခုနှစ်ကနေ2015ခုနှစ်တကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖြစ်နေတာဝန်ယူခဲ့တာပါသူရဲ့နိုင်ငံဖြစ်တဲ့ပေါ်တူဂီနိုင်ငံမှာဆိုရင်လေ1995ခုနှစ်ကနေ2002ခုနှစ်အထိဝင်ကြီးချုပ်ဖြစ်ခဲ့သူပါသူက2012နဲ့2014တို့မှာပေါ်တူဂီနိုင်ငံမှာပြုလုပ်ခဲ့တဲ့စစ်တမ်းအရာဆိုရင်နှစ်ပေါင်း30အတွင်းမှာအကောင်းဆုံးအတော်ဆုံးဝင်ကြီးချုပ်ဖြစ်နေပြည်သူတွေကသတ်မှတ်သူဖြစ်ပါတယ်နောက်ထပ်ဒီကိုမိုဟိမေးထားတဲ့နောက်ထပ်မိကုံးတစ်ခုဖြစ်တဲ့ကုလသမဂ္ဂရုံးချုပ်ကဆွေဇလန်နိုင်ငံမှာလားဆိုတာပြပေးချင်ပါတယ်ဟုတ်ကဲ့ပါကုလသမဂ္ဂရုံးချုပ်ကအမေရိကန်ပြည်အောင်စုအရှိချမ်းကနယူးယောက်ပြည်နယ်နယူးယောက်မြို့မှာဖြစ်ပါတယ်ဆွေဇလန်မှာကဒီရုံးချုပ်တော့ရှိပါတယ်ဒါပေမဲ့ဆွေဇလန်ကကုလသမဂ္ဂတစ်ခုလုံးရဲ့ရုံးချုပ်မဟုတ်ဘဲနဲ့ဥရောပသမဂ္ဂရဲ့ကုလသမဂ္ဂရုံးချုပ်ဖြစ်ပါတယ်နောက်ပြီးတော့အဲ့ဒီဆွေဇလန်ကဥရောပသမဂ္ဂဆိုင်ရာကုလသမဂ္ဂရုံးတည်ရှိတဲ့ပါလေဒီနာရှင်အစအုံကကုလသမဂ္ဂလူ့အခွင့်အရေးကောင်စီနဲ့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးတို့အခြေစိုက်တဲ့နေရာလည်းဖြစ်ပါတယ်ရှင်ကိုမိုဟင်းသိကျင်တာလေးတွေရှင်းသွားပြီထင်ပါတယ်နော်နောက်ထပ်မေကွန်းမေးလာတဲ့တော်ရရှင်နှစ်ယောက်ကိုလည်းဖြည့်ကြည့်ပါတယ်ဘာလို့လဲဆိုတော့သူတို့နှစ်ယောက်ကမေကွန်းတစ်ခုတည်းကိုဒီအကြောင်းအရာတစ်ခုတည်းကိုသိကျင်လို့မေးလာကြလို့ဖြစ်ပါတယ်ကိုမင်းခန့်ဆိုတဲ့တော်ရရှင်ကကျွန်တော်မြန်မာပြည်ထဲကမြန်မာနိုင်ငံသားတူဦးပါတယ်ဟုတ်ကဲ့ပါရှင် ICC ဆိုတာဘယ်လိုလူတွေလဲသိကျင်ပါတယ်ခင်ဗျာ တော်ရရှင်တွေကိုလေးစားရင်ဖြစ်ကြပါတဲ့ဟုတ်ကဲ့ပါတော်ရရှင်တွေကိုတော့အမြဲတမ်းလေးစားပါတယ်ဒီဖြစ်ကြဖို့ကတော့တစ်ခါတလေလဲမစားရင်များလို့ရယ်ဖြစ်ကြဖို့အကြောင်းအရာကလည်းစာအဟောင်းနဲ့ပါသွားတာမျိုးရှိတတ်တာရယ်နဲ့မဖြစ်ကြဖြစ်လိုက်တာပါနော်နောက်ထပ်တော်ရရှင်တယောက်ကလည်းမေးထားပါတယ်သူ့နာမည်ကအင်္ဂလိပ်လိုရေးထားပြီးတော့အတန်ထွက်ရတော်တော်ခက်ပါတယ် Norfolk လို့ရေးထားတဲ့ Facebook အကောင့်ပိုင်းရှင်မှာဒီတော်ရရှင်ကမင်္ဂလာပါ view ရေးကျွန်တော် VOE ကိုတခါမှမမေးဘူးပါဘူးကျွန်တော်သိချင်တာတစ်ခုကတော့ ICC ဆိုတာဘာလဲဘယ်လိုဖွဲ့စည်းလဲသူတို့ရဲ့အလုပ်ကဘာတွေလဲဘယ်လိုဖွဲ့စည်းထားတာလဲသိချင်လို့ပါကျေးဇူးပြုပြီးတော့သိပါရစေ VOE ကျမ်းမာပါစေကြောင်းဆုမွန်ကောင်းတောင်းပေးပါတယ်တဲ့ဟုတ်ကဲ့အခုလိုဆုမွန်ကောင်းတောင်းပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ဒီတော့ရှင်နဲ့ခုနမေးထားတဲ့တော့ရှင်ကိုမင်းခန့်တို့မေးထားတဲ့မေးခွန်းလေးကိုတီးဖို့အတွက်ကျွန်မ ICC ဆိုတာဘာလဲနည်းနည်းလေးတိတိကျကျပြောပြပေးပါမယ်เนาะ ICC ဆိုတာ International Criminal Court လို့အင်္ဂလိပ်လိုခေါ်ပြီးတော့နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးဒါမှမဟုတ်လည်းနိုင်ငံတကာယာဇဝတ်မှုဆိုင်ရာတရားရုံးနိုင်ငံတကာယာဇဝတ်မှုခုံရုံးဒီလိုမျိုးအသီးသီးပြောလို့ရှိကြပါတယ်နိုင်ငံပေါင်းစုံပါဝင်တဲ့နိုင်ငံတကာတရားရုံးတစ်ခုဖြစ်ပြီးတော့ Netherlands နိုင်ငံ The Hague မြို့တော်မှာတည်ရှိပါတယ်ဒီတရားရုံးမှာလူမျိုးတုံးတပ်ဖြတ်မှုနောက်ပြီးတော့လူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ပြစ်မှုနဲ့စစ်ယာဇဝတ်မှုတွေအတွက်အပြစ်ရှိသူတွေကိုဒီတရားရုံးမှာတရားစီရင်လို့ရပါတယ်ဒီလိုမျိုး ICC တရားရုံးမှာတရားစီရင်ဖို့ဆိုရင်နိုင်ငံရဲ့တရားရုံးတွေမှာတရားမစီရင်ခြင်းနဲ့အမှုမျိုးတွေဒါမှမဟုတ်ရင်လည်းကုလသမဂ္ဂနဲ့နိုင်ငံတနိုင်နိုင်ငံကတိုင်ကြားတာမျိုးတွေဒါမျိုးတွေဆိုရင်တရားရုံးကတရားစီရင်ပေးရပါတယ်။ Rome Statute ရောမသဘောတူညီချက်လို့မြန်မာလိုခေါ်တဲ့ပတ်ပေါင်းစုံပါဝင်တဲ့လက်မှတ်ရေးထိုးထားတဲ့သဘောတူညီချက်က ICC ရဲ့အခြေခံစည်းမျဉ်းဖြစ်ပြီးဒီသဘောတူညီချက်က2002ခုနှစ်မှာစပြီးတော့တရားဝင်အကျုံးဝင်တာဖြစ်ပါလေ။လက်ရှိမှာဆိုရင်နိုင်ငံပေါင်း123နိုင်ငံကဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတာမလို့ ICC တရားရုံးရဲ့ဒီအဖွဲ့ဝင်လေးလို့ပြောနိုင်ပါတယ်။မြန်မာနိုင်ငံကတော့ဒီ ICC ဖြစ်မြောက်ရေးအခြေခံ Rome Statute မှာလက်မှတ်ရေးမထိုးထားသေးပါဘူးရှင်။အခုတော့တော်ရရှင်နေကိုပိုင်းထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ပေါ်လာတဲ့စာတွေကိုဖော်ပြပေးစင်ပါတယ်ရှင်။အခုစာကိုဖော်ပြပေးမယ်တော်ရရှင်ကပြီးခဲ့တဲ့တစ်ခေါက်ကပဲစာဖော်ပြပေးသွားတဲ့ Johnny ဆာဂျော်နီဆိုတဲ့တော်ရရှင်ဖြစ်ပါရင်ဒီတော်ရရှင်ကသူ့ရဲ့စာကိုပြန်စားပြီးလို့ကျေးဇူးတင်ပါတယ်တဲ့ကျမပြီးခဲ့တဲ့တစ်ခေါက်တုန်းကသူ့ကိုနိုင်ငံသားကထင်လို့ပြောလိုက်မိတာအင်တာနက်လိုင်းနေကောင်းကောင်းသုံးနေရလို့တကယ်တမ်းကျတော့သူကနိုင်ငံသားကမဟုတ်ပါဘူးမြန်မာနိုင်ငံအနောက်ဖက်ရခိုင်ပြည်နယ်အခုလောလောဆယ်ဒီရိုဟင်ဂျာဒုက္ခသည်စခန်းကပြန်လာမဲ့သူတွေကိုပြန်ပြီးလက်ခံရေးစခန်းတွေမှာတာဝန်ကျနေသူဖြစ်ပါတယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ်ရှင်
VOA ရေကျွန်တော်စာကိုတင်းမှုနေနေညကမြန်မာပြည်ကပေးစာများအစီအစဉ်မှာဖော်ပြပေးလို့ကျေးဇူးပါ။ဒါပေမဲ့မအေးတန်ကကြော်ထင်တယ်လို့ကျွန်တော်ကအနောက်နိုင်ငံတွေမှာရောက်နေတာမဟုတ်ပါဘူး။ထင်မကြီးပါနဲ့။အနောက်တော့အနောက်ပါပဲ။ဒါပေမဲ့မြန်မာနိုင်ငံရဲ့အနောက်ဖက်ဆုံးမောင်းတော်မြို့နယ်တောင်ပြိုလက်ဝဲပြန်လည်လက်ခံရေးစခန်းမှာတာဝန်ကျနေတဲ့ဝန်ထမ်းတစ်ယောက်ပါ။ပြောချင်တာကအခုမြန်မာအစိုးရဟာမောင်းတော်ဒေသကိုသူတတ်နိုင်တော့အကောင်းဆုံးလုပ်ပေးထားလို့နေဆက်ဒေသပါမကြမ်းအကုန်လုံးအင်တာနက်လိုင်းရောက်အောင်လို့လုပ်ပေးထားပါတယ်။အဲဒါကြောင့်အင်တာနက် website ကနေနားဆင်နိုင်တာပါ။အခုဘင်္ဂလားဒေ့ရှ်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံတဲ့အခါမှာလည်းအကောင်းဆုံးဖြစ်အောင်လို့သူတို့အတွက်စာဝတ်နေရေးစီဝါကအစအကုန်လုံးအသစ်ပြင်ဆင်ပေးထားပြီးသားပါအတော်လေးငွေကုန်ကြီးကြခံပြီးတော့ပြင်ဆင်ပေးထားတာပါဝန်ထမ်းတွေလည်းအဝေးကနေလာပြီးတော့တနေ့တစ်ကြီးမှပြင်ပန်းခံပြီးတော့စောင့်နေပါတယ်ဒါကိုသူတို့ကပြန်မဝင်လာဘူးဆိုတာကစဉ်းစားစရာပါလက်တွေ့လှုပ်ထားတဲ့အစဉ်အနေအထားကိုလာကြည့်ပြီးတော့အပြစ်တင်ကြပါလို့ပြောပြပါသူတို့တောင်းနေတဲ့နိုင်ငံသားအခွင့်အရေးဆိုတာကမပေးဘူးမဟုတ်ပေးမှာပါစီစစ်ပြီးမှပေးရတာပါဒီတိုင်းရော့အင့်ဆိုပြီးတော့ပေးလို့မရပါဘူးတကယ်လည်းပဲမှတ်ပုံတင်နိုင်ငံသားကပ်ရထားတဲ့ဘင်္ဂါလီတွေရှိပါတယ်။သူတို့ထင်လွဲနေတဲ့ MVC ကပ်ပြားဆိုတာလေနိုင်ငံသားမှတ်ပုံတင်လျှောက်ထားလူတွေအတွက်ရှေ့ပြေးလုပ်ငန်းစဉ်မှာအဲ့ဒါကိုသူတို့ကနိုင်ငံသားအရေးချင်းကြားသွားမှာရော့သွားမှာကိုကြောက်နေကြတယ်ထင်ပါတယ်။ပြောချင်တာကမြန်မာအစိုးရဟာအကောင်းဆုံးပြင်ဆင်ပေးထားတာကိုသူတို့ကသာအကောင်းမမြင်ကြတာပါ။မြန်မာဘက်ကမှားတာမဟုတ်ပါဘူး။ဒါကိုနိုင်ငံတကာနဲ့ကမ္ဘာမီဒီယာတွေသိအောင်ပြောပြပါလှုပ်ဆောင်ပြပါကူညီပေးပါ VOE
ဟုတ်ကဲ့ပါဒါကတော့သူ့ရဲ့အမြင်သူ့ဘက်ကပြောတာဖြစ်ပါတယ်သူ့ဘက်ကဆိုရင်တော့ဒီမြန်မာနိုင်ငံဘက်ကတာဝန်ကြားသူတွေကဒုက္ခသည်တွေပြန်လာကိုစောင့်ကြိုနေကြတာဖြစ်ပြီးတော့ဒုက္ခသည်တွေကသူတို့ဘာသူတို့အစိုးရင်လုံပြီးတော့ပြန်မလာကြတာလို့ပြောပါတယ်ဒါကသူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုကျွန်တော်တို့ဖော်ပြပေးတာဖြစ်ပါတယ်နော်သောရရှင်ရဲ့ပေးစာတွေကိုဒီမှရင်ရက်ချင်ပါတယ်တည်တောင်းလာတဲ့သောရရှင်တွေကိုလည်းအလှည့်ပေးပါအောင်ရှင်ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတေးလက်ဆောင်ကဏ္ဍမှာတေးသချင်းတွေလက်ဆောင်ပါခြင်းနဲ့ နောက်ဖြစ်ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေ၊နိုင်ငံရေးခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်။ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ကိုတေးကြောင်းလာတဲ့သောရရှင်ကလေးကိုလည်းပေးစင်ပါရဲ့ဒီသောရရှင်ကမျိုးရီကအကိုအမရဲ့မင်္ဂလာပါချစ်ရတဲ့မိသားစုနဲ့ခွဲနေရတာမလို့အလွမ်းပြေတဲ့ချင်းလေးတပုတ်လောက်တောင်းကျင်ပါတယ်ဖွင့်ပေးပါတဲ့အန်ကိုင်ရာတည်ဆူထားတဲ့မဝေးတဲ့အချစ်ဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါဆိုပြီးသောရရှင်ကိုဆူတောင်းဆူလာပါတယ်ဟုတ်ကဲ့ပါကိုဆူတောင်းဆူတဲ့အန်ကိုင်ရာတည်ဆူထားတဲ့မဝေးတဲ့အချစ်ဆိုတဲ့တချင်းလေးကိုဒီတစ်ပတ်ထုတ်လွှင့်ပေးကြပါတယ်ဒီတေးတောင်းတဲ့သောရရှင်ရော VOA တေးချစ်သောရရှင်နဲ့အားလုံးရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်ပါလိမ့်လို့မျှော်လင့်ပါတယ်ငါဆင်ကြည့်ပါအောင်နော်မန္တရှိဒီတက်လောမှာအလုံးစံနာတော့ရှိကြမြအကုန်ပြေစုံဘယ်သူတမလဲဘယ်သူခွဲမလဲတောင်းစံမောင်းရင်ပေးနာမှာဆိုထားတဲ့မဝေးတဲ့အခြေဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့ဒီသတင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့ပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်ဆိုင်မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bammy.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအောင်ရှင်လန်းချမ်းမြေ့ကြပါစေရှင်။
ကျွေးမြမာဒီမှာပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်